ရောက်ဒီကထွေကုတ်ကိုနဲ့ KK Park စတဲ့နေရာတွေဟာလုံခဲ့တဲ့10နှစ်လောက်တည်းကစိုက်ဘာရာဇဝတ်လုပ်ငန်းတွေနဲ့ခေတ်စ်စိုက်ဘာဂျုံပြမှုစတဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့နေရာတွေပါတရုတ်ကြားဖြန့်ရာဇဝတ်ဂိုင်းတွေဟာဗိုလ်မှူးဆော့ဖြစ်သူဦးဆောင်တဲ့ BGF ကရင်နယ်ခြားစောက်တပ်နဲ့ DKBA ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ်တွေနဲ့ပူးပေါင်းပြီးစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုအကြီးအကျယ်တိုးချဲ့လုပ်ကိုင်နေကြတာဖြစ်တယ်လို့အစီအခံစာတွေကဖော်ပြခဲ့ကြပါတယ်
Border Guard Force and Chitthu himself invited those criminals in and they built partnerships with more
than Sochitthu Usamu အမှ online ငွေလိမ်လည်တဲ့လုပ်ငန်းတွေလုပ်နေတဲ့နေရာပေါင်း40ကျော်ကိုရာဇဝတ်ဂိုင်းတွေကို BGF ကပေးထားပြီးတော့အဲ့ဒီကနေအမျက်ဝင်ငွေတွေအများပြားရရှိနေတာပါအဲ့ဒီမှာကြီးထွားလာနေတဲ့ရာဇဝတ်ဂိုင်းအများစုဟာတရုတ်ရာဇဝတ်ဂိုင်းတွေရဲ့အစိတ်အပိုင်းပဲဖြစ်ပါတယ်ဒီဂိုင်းတွေဟာနိုင်ငံဖြတ်ကျော်လိမ်လည်မှုပေါင်းများစွာရဲ့နောက်ွယ်ကအဓိကညီညွတ်ညွတ်နံသူတွေဖြစ်ပါတယ်
ဒါကတော့ USIP မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုဂျေးစင်တာဝါပါအခုတော့တရုတ်ကိုယ်တိုင်ပါဝင်ပြီးဖိအားပေးခဲ့တဲ့အတွက်ထိုင်းဆိုရနဲ့မြန်မာစစ်ကောင်စီတို့အပါအဝင်ကီရင်လက်နက်ကိုင်အဖွဲ့တွေပူးပေါင်းပြီးတော့ကြားဖြတ်တွေကိုနှိမ်နင်းနေတဲ့အခြေအနေနဲ့ပတ်သက်လို့ဂျေးစင်တာဝါကတော့အခုလိုသုံးသပ်ပါတယ်
Yeah, this does appear to be the most significant crackdown that we've seen.
ထိုင်းမြန်မာနယ်စပ်မှာလက်ရှိဖြိုခွင်းမှုဟာတော်လေးထူးခြားပါတယ်ဒီတော့ကဆိုရင်ထိုင်းအာဏာပါမျိုးဘက်ကလက်စစ်တအားနဲ့အင်တာနက်ဖြတ်တောက်လိုက်ပြီးတော့လူအ ਨੇ ချင်းလောက်ပဲတရုတ်ဒါမှမဟုတ်တခြားနိုင်ငံတွေကိုပြန်ပို့ပေးလိုက်တာပါပဲပြီးတော့အရာအားလုံးပုံမှန်ဖြစ်သွားပြီးတော့အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကလည်းပုံမှန်အတိုင်းဆက်ပြီးတော့လဲပတ်နေကြတာပါပြီးခဲ့တဲ့နှစ်တွေကထိုင်းဘက်ကဖြူခွင်းတယ်ဆိုတော့အလွန်ဆုံးတစ်ပတ်နှစ်ပတ်လောက်ပဲကြာခဲ့တာပါတယောက်တာမျိုးမရှိခဲ့ပါဘူးဒီတစ်ချိန်ကတော့ပြင်းပြင်းထန်ထန်ဖြူခွဲနေတာတွေ့ရပါတယ်အွန်လိုင်းငွေလိမ်တဲ့ခိုင်းတွေရာဇဝတ်သားတွေထိုင်းနဲ့အခြားအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးလို့မရအောင်ထိုင်းစစ်တပ်တွေကိုနေဆက်တလျှောက်ဖြန့်ပြီးတော့ချထားပါတယ်ပြီးတော့ရွှေကုတ်ကုန်းနဲ့ KK Park မှာအားထားနေရတဲ့မီးစက်တွေဆိုလာပြားတွေကိုမသုံးနိုင်အောင်ဓာတ်ဆီကိုပါထိုင်းကဖြတ်တောက်ခဲ့ပါတယ်တချို့မောင်ခိုသမားတွေကတရားဥပဒေစိုးမိုးရေးကိုရှောင်ကွင်းနိုင်ဖို့ကြိုးစားနေပေမဲ့နေဆက်တလျှောက်မှာထိုင်းစစ်တပ်နဲ့ရဲတပ်ဖွဲ့တွေစောင့်ကြပ်နေတဲ့အတွက်ဓာတ်ဆီဒီဇယ်ဆီတွေတည်ယူတာကိုဖြတ်တောက်ဖို့အထောက်အကူဖြစ်စေခဲ့ပါတယ်နောက်ထူးခြားချက်ကထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးအဖွဲ့ DSI ကနေအွန်လိုင်းငွေလိမ်လည်တဲ့လုပ်ငန်းတွေနဲ့ပတ်သက်ရင်အဓိကကျနေသူတွေလို့မြင်ထားတဲ့ KNBGF ခေါင်းဆောင်တွေဖြစ်တဲ့ဘူမူကြီးစောချစ်သူ၊ဘူမုတ်တုံနဲ့ဘူမူတင်ဝင်းတို့၃ယောက်ကိုဖမ်းဝရမ်းထုတ်ဖို့ကြိုးစားနေတာဖြစ်ပါတယ်
။ So but with current armed groups like အဲ့တော့ဒီ BGF ကရင်နယ်ခြားစောင့်တပ်နဲ့ DABA အဖွဲ့တွေကနေသူတို့နယ်မြေတွေထဲမှာရှိနေတဲ့နိုင်ငံခြားသားအလုပ်သမားတွေနေရပြန်ပို့ရေးလုပ်နေတဲ့အခြေအနေရောဘယ်လိုမြင်လဲရှင
့် And I think this time around really what the border
BGF နဲ့ Democracy ကျိုးပြုကရင်မျိုးသားတပ်မတော် DGB တို့ဟာဒီရာဇဝတ်ဂိုင်းတွေနဲ့တိုက်ရိုက်ချင်းဆက်နေပြီးတော့အဲ့ဒီလုပ်ငန်းတွေကလည်းသူတို့တော့ဝင်ငွေတွေစီးဝင်နေတာပါအဲ့ဒီဖွဲ့တွေဟာပြဿနာကိုဖြေရှင်းမဲ့အစားနှစ်ဖွဲ့လုံးဟာတရားဥပဒေအရအကျိုးဆက်တွေကိုရှောင်ရှားဖို့လူကုန်ကူးမှုတိုက်ဖျက်ရေးမှာပါဝင်ဆောင်ရွက်နေကြောင်းပြသနေပါတယ်မြောက်ရီရွှေကုတ်ကုန်းနဲ့ KK Park မှာရှိနေတဲ့လူပေါင်း 1,000 ကျော်လောက်လွတ်မြောက်ရေးကြိုးပမ်းနေကြောင်း BGF ကပြသနေပါတယ်။တကယ်တမ်းတောင်ရင်မြစ်ဧရိယာတစ်ခုတည်းအွန်လိုင်းငွေလိမ်လည်လုပ်ငန်းတွေနဲ့ပတ်သက်နေသူပေါင်း 3,000 ကျော်ရှိနေပါတယ်။အဲ့ဒီထဲမှာတချို့ကလူကုန်ကူးခံသူတွေဖြစ်တယ်လို့တချို့ကလည်းလိုလိုလားလားပါဝင်နေကြပြီးတော့လိမ်လည်တဲ့ရာဇဝတ်လုပ်ငန်းတွေနဲ့လူသစ်စုဆောင်မှုတွေဆက်ပြီးတော့ကြီးထွားနေစေဖြစ်ပါတယ်
။ So what do you see China's role this time? Because
အခုလိုထိုင်းမြန်မာနယ်စပ်ကဖြုတ်ခွဲမှုမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကိုရောဘယ်လိုမြင်လဲရှင်တရုတ်ကအခုမှဘာကြောင့်ပါဝင်တာလဲမနစ်ကဆိုလို့ရှိရင်ဒီရှမ်းပြည်မြောက်ပိုင်းနယ်စပ်တစ်လျှောက်ကိုကံဘက်မှာဆိုရင်စိုက်ဘာရာဇဝတ်ဂိုင်းတွေကိုနှိမ်နင်းပြီးချိန်မှာကရင်ဘက်မှာရှိနေတဲ့ရာဇဝတ်လုပ်ငန်းတွေကိုဆက်ပြီးတော့နှိမ်နင်းဖို့ပေါ့နော်အဲ့ဒီအချိန်ကတောင်းဆိုမှုတွေရှိခဲ့ပါတယ်ဒါပေမဲ့အခုချိန်ရောက်မှာတရုတ်ကဟိုထဲထဲဝင်ဝင်လှုပ်ဆောင်လာတာဘာကြောင့်လို့မြင်ပါလဲရှင်
Over the last year you've really seen where the
beginning တွေတွင်တရုတ်နိုင်ငံတရားရုံးတွင်နဲ့ရဲတပ်ဖွဲ့ဝင်တွေဟာတရုတ်မြန်မာနယ်စပ်ရှောင်း online ငွေလိမ်လည်တဲ့ဂိုင်းတွေကိုအပြင်းထန်ဖြိုခွဲနှိမ်နင်းနိုင်ခဲ့ပါတယ်။ကိုကန်နယ်ကြားဆောင်တပ်တွေထိန်းချုပ်ထားတဲ့နေရာတွေမှာလူပေါင်း 4,000 ခွဲကျော်နဲ့လက်ပတ်နေတဲ့အဓိက online ငွေလိမ်လည်ဂိုင်းပေါင်း 200 ကျော်ကိုသူတို့လုပ်ငန်းတွေရပ်ဆိုင်းသွားအောင်လုပ်နိုင်ခဲ့ပါတယ်။အဓိကရာဇဝတ်ဂိုင်းခေါင်းဆောင်တွေကိုဖမ်းဝရမ်းထုတ်ပြီးတော့မြန်မာစစ်တပ်အပေါ်ဖိအားပေးခဲ့ပါတယ်။ဒါကြောင့်နောက်ဆုံးမှာစစ်ကောင်စီဟာသူတို့နဲ့ဆက်နွယ်နေတဲ့နေကြားဆောင်တပ်ကအဓိကကြတဲ့ကိုကံတွေကိုတရုတ်ကိုလွှဲပြောင်းပေးခဲ့ရပါတယ်။ဒီလိုစစ်ဆေးရေးယူမှုတွေလုပ်နိုင်တဲ့အတွက်တရုတ်ကသူ့အောင်မြင်မှုကိုသူ့ပြည်သူတွေကြားဂုဏ်ယူနေချိန်မှာတရုတ်ရှင်မင်းသားဝမ်ဂျင်ထိုင်းမြန်မာနယ်စပ်ကနေရွှေကုတ်ကိုစိုက်ဘာလိမ်လည်တဲ့လုပ်ငန်းတွေစီကိုလူကုန်ကူးခံရတဲ့တဲ့င်းကတရုတ်အစိုးရအတွက်အတော်လေးအထိနာစေခဲ့ပါတယ်။ တောင်ရှိသူတွေကိုပြင်းပြင်းထန်ထန်အရေးယူဖို့ဆိုရှယ်မီဒီယာပေါ်မှာလူတန်းပေါင်းများစွာကနေတေယုအာနာပိုင်တွေစီကိုတောင်းဆိုခဲ့ကြပါတယ်တေယုမင်းသားဝမ်ကျင်အမှုမှာပုံမခင်မီစံပြတဲ့လူကုန်ကူးမှုပုံစံပြောင်းလဲလာတာတွေ့ရပါတယ်ရာဇဝတ်ခိုင်းတွေဟာလူတူးချင်းစီကိုထိုင်းနိုင်ငံမှာမြင်မာတဲ့လောကလားစာတွေရမယ်ဆိုပြီးအလုတ်ကိုင်းလိန်လဲဆွဲဆောင်ပြီးတော့နေပယ်တီးတီးမှာကြွန့်ကျင်သူတွေကိုပါပြစ်မှတ်ထားထိုးဖောက်လာတာဖြစ်ပါတယ်တေယုအနေနဲ့မဖြစ်မနေဖြိုခွဲရမယ့်အနေအထားရောက်လာပြီးတော့ထိုင်းနိုင်ငံကိုဖိအားပေးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံဟာဆိုရင်လေတရုတ်ခီးသွားတွေအတွက်အန္တရာယ်ဖြစ်တဲ့နိုင်ငံအဖြစ်တရုတ်ကသတ်မှတ်ခဲ့ပါတယ်။ဒါကြောင့်ဇန်နဝါရီလလယ်မှာတော့ထိုင်းနိုင်ငံမှာစီးပွားရေးခရက်ရိုက်ခတ်မှုတွေပေါ်လွင်ခဲ့တယ်လို့တရုတ်ခီးသွားလုပ်ငန်းကျဆင်းလာခဲ့ပါတယ်။အခုဆိုရင်တရုတ်နိုင်ငံရဲ့မှုခင်းတိုက်ဖြတ်ရေးထိတ်တန့်တောင်းရှိသူတဦးကိုယ်တိုင်ထိုင်းမြန်မာနယ်စပ်မြောက်ပိုင်းမြို့ထီတွားရောက်ပြီးတော့အွန်လိုင်းငွေကြေးလိမ်လည်မှုမှာအချက်ချာကျတဲ့နေရာတွေကိုကိုယ်တိုင်ဝင်ရောက်ပြီးစစ်ဆေးရေးတွေကိုကြီးကြပ်ကုတ်ကဲခဲ့ပါတယ်။ဒါဟာဒေသအတွင်းနိုင်ငံဖြတ်ကျော်ရာဇဝတ်မှုနှိမ်နင်းရေးမှာအခုလိုတတကြွကြွပါဝင်ဆောင်ရွက်ပြီးတော့တရုတ်ရဲ့အခမ်းအနားကိုကြီးမားစေခဲ့ပါတယ
်။ထိုင်းနိုင်ငံဘက်ကနှိမ်နင်းမှုတွေအပြင်းထန်စတင်ချိန်မှာတရုတ်ပြည်သူလုံခြုံရေးလက်ထောက်ဝန်ကြီးလျိုကျုံရင်ကိုတိုင်ထိုင်းမြန်မာနယ်စပ်ကိုရောက်လာခဲ့တာပါ။အဲ့ဒီနောက်စစ်စင်ရေးအတွက်လည်းထိုင်းနဲ့မြန်မာတာဝန်ရှိသူတွေနဲ့ဝန်ကြီးလျိုကျုံရင်ကညှိနှိုင်းဆွေးနွေးခဲ့ပါတယ်။တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာလည်းလာမယ့်ရက်ပိုင်းတွေအတွင်းနောက်ထပ်ရာနဲ့ချီတဲ့တရုတ်နိုင်ငံသားတွေနေရပြန်ပို့နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဖော်ပြထားပါတယ်။စင်ဟွာသတင်းဌာနကတော့ရွှေကုတ်ကိုနဲ့ KK ဘက်ကနေပြန်ပို့ခံရတဲ့တရုတ်နိုင်ငံသားတွေကိုလိန်လယ်မှုမှာတန်တရားရှိသူတွေရာဇဝတ်သားတွေဖြစ်သုံးနှုန်းထားပါတယ်။ဝင်းကြီးလီယိုကလည်းစိုက်ဘာရာဇဝတ်လုပ်ငန်းတွေကိုဖြိုခွဲတဲ့စစ်စင်ရေးတွေဟာတရုတ်နိုင်ငံသားတွေဘေးကင်းရေးအတွက်သာမကဒေတာရင်းရာဇဝတ်မှုတွေတားဆီးမှာအရေးကြီးကြောင်းပြောကြခဲ့ပါတယ
် that you know we can see now the multinational operation are shaking
အခုဆိုရင်နိုင်ငံပေါင်းစုံပါဝင်ပြီးတော့နှိမ်နှင်းဖြိုခွဲမှုကြောင့်ပေါ့နော်စိုက်ဘာလိန်လေတဲ့ဂိုင်းတွေကိုတုံ့လှုပ်စီတာတော့မြင်တွေ့နိုင်ပါတယ်ဒါပေမဲ့ဂျေဆင်တာဝါအစောပိုင်းမှာပြောသွားသလိုပေါ့နော်ဒေတာရင်းမှာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေပပြအောင်လှုပ်ဖို့ကြိုးပမ်းအားထုတ်မှုတွေမှာလုံလောက်မှုမရှိသေးဘူးဆိုတာဘာကြောင့်ပါလဲရှင်
I mean, there are several issues at play here. First of all, is that these are transnational
criminals. And I would be the name name boss who is the name of 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 နောက်ပြီးတော့အရန်အနေနဲ့လှုပ်ထားတဲ့နေရာတော်တော်များများဟာကမ္ဘောဒီးယားမှာရှိနေပါတယ်။ဒီရာဇဝတ်ဂိုင်းတွေရဲ့စူးစီးမှုကိုဖြိုခွဲလို့မရဘူးဆိုရင်သူတို့တွေဟာကျန်တဲ့နေရာတွေမှာဆက်ပြီးတော့လုပ်နေကြမှာပါ
။ဒုတိယစိန်ခေါ်ချက်အဖြစ်ဂျေဆင်တာဝါထောက်ပြထားတဲ့အချက်ထဲမှာအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းကောင်းဆောင်တွေကိုထိထိရောက်ရောက်အရေးမယူနိုင်တာဖြစ်တယ်လို့ဆိုပါတယ်။တက်ဆိုင်ရာနိုင်ငံတွေရဲ့တရားဥပဒေစိုးမိုးရေးနှဲပါမှုအာဏာပိုင်တွေကြားမှာအကျင့်ပြတ်ခြားစားမှုတွေရှိနေပြီးသူတို့ကိုအကျိုးမြတ်တွေပေးထားတဲ့အတွက်ရာဇဝတ်ဂိုင်းတွေကသူတို့ရဲ့လုပ်ငန်းတွေကိုပေါ်ပေါ်တင်တင်လုပ်နေကြတာဖြစ်ပါတယ
်and then lastly you don't really have I think strong mechanisms in place you know even
the facilities ကခဲကတော့လူကုန်ကူးမှုနဲ့စိုက်ဘာလိန်လည်မှုတွေကိုတိုက်ဖြတ်ဖို့ခိုင်မာတဲ့နိုင်ငံတကာရန်ရာတွေရှိမနေတာဖြစ်ပါတယ်လူကုန်ကူးခံရသူတွေကိုနေရပြန်ပို့တဲ့ကိစ္စဟာမယုံနိုင်လောက်အောင်ရှုပ်ထွေးတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်ထိုင်းအာဏာပိုင်တွေဘက်ကတော့လူကုန်ကူးခံရသူတွေကိုပြန်ပို့ရေးကိစ္စမှာနိုင်ငံတကာတိုင်းဝိုင်းအနေနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းနေပါတယ်။ဒါပေမဲ့လည်းလူကုန်ကူးခံရသူတွေဟာနိုင်ငံပေါင်းနှစ်ဒါဇင်ကျော်လောက်ကဖြစ်နေတော့ဒီလိုငန်းစင်မှာစိန်ခေါ်မှုများစွာရှိနေပါတယ
်။လက်ရှိမြောက်ပိုင်းဘက်ကနေတောင်းနဲ့ချီတဲ့နိုင်ငံသားတွေနေရပြန်ပို့နေတဲ့အခြေအနေကိုတော့ကရင် BGF ပြောခွင့်ရဗိုလ်မှူးကြီးနိုင်မောင်စောကိုဆက်သွယ်မေးမြန်းကြည့်ပါတယ်
။အခုစစ်တီကရ1000ကျော်ကျွန်တော်တုံးတာလဲ။စစ်တီကရ1000တုံးပြီးတော့မှကျွန်တော်ဒါကိုနံပါတ်1ကဒီအရာအလုံးကျွန်တော် Facebook မှာတစ်ခုလောက်တယ်ပြီးတော့အဲ့ site တွေထဲကိုဝင်ပြီးတော့ချိန်မုံယူလောက်တာပေါ့အဲ့တည်းမှာရှိတဲ့ KTV Hotel မကြံပေါ့အခုရောင်းချမင်းမမကြံအခုခေါ်ထုတ်တာပေါ့နောက်ကျွန်တော်တို့ကအဲ့ဒီကနေပြီးတော့
ဟုတ်ပြ
ီဒီကကျွန်တော်တို့ယာယီထားတဲ့စကမ်းရှိတယ်အဲ့စကမ်းကိုပို့အဲ့မှာမှာတက်ဆိုင်ရာလာဝကတော့ရတဲ့ဘွဲတို့ကနေပြီးတော့တို့ရဲ့လောလောလေးညကြီးလာဆစ်ဆေးတာပေါ့အဓိကတော့ပြည်နေတံပေးဖို့အတွက်ပေါ့အ
ဲ့ဒါက
ကျွန်တော်နံပါတ်1ကတော့အင်ဒိုနီးရှားတန်ရောင်းလာမယ်ဆောက်ရောက်ပြီးတော့ကြားတယ်။နံပါတ်1အများဆုံးတရုတ်ဒုတိယဒါတော့အင်ဒိုနီးရှား ၃ကဗီယက်နမ်၄ကမလေးရှား၅ကထိုင်ဝမ်၆ကပါကစ္စတန်၇ကအိန္ဒိယ၈ကယူဂန်ဒါ၉ကအီသီယိုးပီးယား၁၇နီပေါ၁၀နီပေါ၁၁ထိုင်း၁၂ရဝန္ဒါ၁၃ကင်ညာ၁၄ကမ္ဘောဒီးယား၁၅ဂါနာတို့လို့တဲ့ဟိုကျွန်တော်တို့စီးရောက်တာတရားဝင်ရောက်တာ15နိုင်ငံအခုလက်ရှိကတော့ဟိုစစ်စင်းလုပ်နေတဲ့အဖွဲ့တွေကတော့ဒီနေနေလုပ်တဲ့အဖွဲ့တွေစီကတရားရတာကတော့ဟိုနိုင်ငံ30နီးပါးရှိပြီလို့တော့ကျော်ပြောတာ
အဲ့တော့ဒီ call center တွေတဲ့ဝင်ပြီးတော့နှိမ့်နှင်းမှုတွေကရောရပ်သွားပြီလားရှင
်မရပ်သေးဘူးဒါပေမဲ့ကျွန်တော်တို့ကခကြီးမတွင်ဘူးဖြစ်သွားတယ်ဆိုတာလက်ရှိကကျွန်တော်တို့ဒီလူတွေထားဖို့အခက်ကြီးတယ်တော့ရှိရမူလကကျွန်တော်တို့အော်လေမဟိုတို့ပြောတဲ့အတိုင်းတရက်တစ်ထောင်တော့ကျွန်တော်ပို့နိုင်ရဆိုရင်ခုနကကျွန်တော်တို့ရဲ့ဒီအတူအဖွဲအလုပ်လုပ်တာကအများဆံသွားမယ်လေအခုအဲ့လိုမဟုတ်တော့ကျွန်တော်တို့ကအခုစပြီးတော့ operation လုပ်တဲ့ချိန်စနေပြီးတော့ပရမတ်တောက်က200ဒုတိယတောက်က300တတိယတောက်က132ရောက်ပဲခေါ်တယ်ဆိုတော့အခုမှလူပေါင်း612ဦးပေါ့အဲ့ဒီမတိုင်ခင်မှာကျွန်တော်တရားဝန်မှာလွှဲခဲ့တာက62ဦးအလုံးပေါင်း683ဦးပဲလွှဲနိုင်နေတယ်အကွာဒီမှာလည်းပြဿနာတွေတော်များတယ်အချင်းချင်းခိုင်းရန်ဖြစ်ပေါ်တဲ့ပြဿနာတွေနောက်ဟိုတနည်းများဆိုလဲဟိုထွက်ပြေးဖို့ကြိုးစားတာတွေတော်တော်ထိရတာဒါဆိုကျွန်တော်ကအချုပ်သားလည်းမဟုတ်တော့လေဟိုသူတို့လည်းတအားဒုက္ခရောက်တယ်ကျွန်တော်တို့ဒီမှာဟိုသူတို့ခဏခိတခဏထိချောတာ
ဒါဆိုရင်လူတွေနေရပြန်ပို့ရေးကိစ္စကလားနဲ့ချီပြီးတော့ကြာသွားနိုင်တဲ့အခြေအနေမျိုးရှိနေရလားရှင
်။ကြာမယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့အခုဒီနိုင်ငံသားတွေကဘလူပုံစံနဲ့ဘလူရောက်လာတယ်ကျွန်တော်တို့ကစဉ်းစားလို့မတော်သူတို့လည်းပြန်မေးရမယ်။အခုကျွန်တော်နိုင်ငံမှာတန်ယုံမရှိတဲ့နိုင်ငံလည်းပါတယ်။ထိုင်းနိုင်ငံတန်ယုံမရှိနိုင်ငံဆိုဒီနိုင်ငံသားတွေဆိုရင်ကျွန်တော်ဒုက္ခရောက်ပြီ။